မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ဖော်ဆောင်ရေးအတွက်လှုပ်ရှားရတဲ့အများကြီးရှိနေသေးတာကို EU ဥရောပသမဂ္ဂအနေနဲ့ကောင်းကောင်းသိပါတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌဂျိုဆေမန်နူယယ်ဘရိုဆိုကပြောလိုက်ပါတယ်။ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့တော်ကဥရောပကော်မရှင်မှပြည်သူ့လွှတ်တော်အမတ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဘရိုဆိုကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ The European Union is very well aware, however, that the way to democratization is still incompleteand that more to needs to be done
မြန်မာနိုင်ငံကဖြစ်ပေါ်တိုးတက်မှုတွေအပေါ်မှာအထူးသတိနဲ့စောင့်ကြည့်နေတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌကပြောကြားခဲ့ပါတယ်နိုင်ငံရေးနဲ့စီးပွားရေးအရာပြုပြင်ပြောင်းလဲမှုတွေမှာဥရောပသမဂ္ဂအနေနဲ့ထိတ်တန်းကနေပြီးတော့မြန်မာပြည်သူတွေအတွက်ဆက်ပြီးတော့ပံ့ပိုးကူညီသွားမယ်လို့လည်းမစ္စတာဘရိုဆိုကပြောကြားခဲ့ပါတယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးတခါဒီလူသားချင်းစာနာမှုအကူအညီတွေကိုပေးနေတဲ့ EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုစွမ်းဆောင်ရည်မြင့်တင်ရေးတင်တန်းတွေကိုစတင်ပေးတော့မယ်လို့လည်းမစ္စတာဘရိုဆိုကပြောပါရယ်မြန်မာအစိုးရရဲ့မကပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ပန်ကြားချက်အရရဲတပ်ဖွဲ့ကိုလူ့အခွင့်အရေးဆိုင်ရာအသိပညာပေးမှုနဲ့တရားဥပဒေစိုးမိုးမှုဆိုင်ရာစည်းမျဉ်းတွေလက်တွေ့ကျင့်သုံးမှုတွေကိုသင်ပေးမှာဖြစ်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌဂျိုဆေမန်နူယယ်ဘရိုဆိုကပြောကြားခဲ့ပါရယ်ဒီပူးတွဲသတင်းစာရှင်းလင်းပွဲမှာပဲဒေါအောင်ဆန်းစုကြည်ကပြတာတဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့တရားဥပဒေစိုးမိုးရေးတို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုကိုလိုအပ်တယ်လို့ပြောကြားခဲ့ပါတယ
် The great majority of our people are convinced that without amendments to the constitution we can never be a truly democratic society I would like the world to be aware
လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်ရင်စစ်မှန်တဲ့ဒီမိုကရေစီလူပောင်ကိုဘယ်တော့မှရရှိမှာမဟုတ်ဘူးလို့မြန်မာပြည်သူအများစုကယုံကြည်လက်ခံထားကြပါတယ်။ဒီကိစ္စကိုကဘာကြီးကသတိမူထားကြဖို့နဲ့ပြည်သူတွေရဲ့ဆန္ဒကိုထောက်ခံတဲ့အနေနဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးမှာကူညီကြဖို့အတွက်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ပါတယ်။အခုဥရောပခရီးစဉ်မှာသူပေးခြင်းတဲ့သတင်းစကားကမြန်မာနိုင်ငံမှာဖွဲ့စည်းပုံပြင်ဆင်ဖို့လိုအပ်နေတယ်ဆိုတာဖြစ်ပြီးတော့အားလုံးနားလည်သဘောပေါက်စေချင်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌဂျိုဆေမန်နူယယ်ဘရိုဆိုနဲ့တွေ့ဆုံအပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။စနေနေ့မှာပဲဒေါအောင်ဆန်းစုကြည်ဟာဘရပ်ဆဲလ်စ်မြို့တော်မှာရှိတဲ့ Catholic de Louvain တက္ကသိုလ်မှာဂုံနူးဆောင်ဘွဲကိုလက်ခံယူပါတယ်။ဘယ်လ်ဂျီယံဘရင်နဲ့မိဖုရားအကိုလည်းလက်ကန်နန်းတော်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ဥရောပကောင်စီဥက္ကဋ္ဌဟာမန်ဗန်ရွန်ပေးနဲ့တွေ့ဆုံဖို့အစီအစဉ်ရှိပြီးတော့တနင်္လာနေ့ကျရင်တော့လူဇမ်ဘတ်နိုင်ငံမှာ EU ဥရောပသမဂ္ဂ28နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့နေ့လယ်စာစာရင်တွေ့ဆုံဖို့ရှိတယ်လို့ဥရောပကသတင်းတွေမှာဖော်ပြကြပါတယ်ရှင်။